ရသားပြည်သူတွေတိုက်ခိုက်ခံရတာကနေကာဝယ်ဖို့အတွက်မြန်မာနိုင်ငံမှာလေရင်မပြန်တမ်းရစုံတတ်မှတ်ရေးကြီးရွာတွေဒုက္ခသူတွေခိုးလုံနေတဲ့နေရာတွေကိုအန်ဒရယ်မပြုတ်တဲ့နေရာတွေဖြစ်တတ်မှတ်ခံတီးပေးရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးနိုင်ရေးလမ်းကြောင်းတွေတတ်မှတ်ဖို့ကုလသမဂ္ဂအာဆီယံနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုကရင်ကရင်နီနဲ့ချင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဘက်ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအပြင်ပြည်သူတွေလုံခြုံဘေးကင်းအောင်အကာအကွယ်ပေးနိုင်ဖို့လည်းအဓိကလိုအပ်နေတာကြောင့်ဖြစ်တယ်လို့ပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်ရဲ့တောင်းဆိုမှုတွင်ရန်ကုန်ကပေးပို့ထားတာကိုကိုငင်းချမ်းကပြောပြပါမယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နော်လင်းဟေဇာဟာဇန်နဝါရီလ23ရက်နေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့အွန်လိုင်းမှာမြန်မာအရေးဆွေးနွေးခဲ့ပြီးမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးကြိုးပမ်းမှုတွေမှာပူးပေါင်းဆောင်ရွက်ဖို့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကိုတိုက်တွန်းခဲ့ပါတယ်။ဒီတိုက်တွန်းချက်ကိုတိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ကရင်မျိုးသားအစည်းအရုံး KNU ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP နဲ့ချင်းမျိုးသားတပ်ဦး CNF စတဲ့အဖွဲ့၃ဖွဲ့ကကြေညာချက်ထုတ်ကြိုဆိုခဲ့ပါတယ်။အဲ့ဒီတင်ညာချက်မှာအရသာပြည်သူတွေဘေးကင်းလုံခြုံရေးကာကွယ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပံ့ပိုးနိုင်ရေးအတွက်အချက်၃ချက်ကိုလည်းတိုင်းရင်းသားအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။သူတို့ရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီး KNU ကရင်အမျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူနိုင်ငံသားရေးဌာနတာဝန်ခံဖဒိုစောတော်နီက VOA ကိုအခုလိုပြောပါတယ်
။အဓိကအချက်ကလူသားချင်းစာနာဖတ်တာမှုအနေနဲ့လူအချက်အရေးပေါ်အကူအညီတွေအကူအညီပေါ့နော်။သူတို့ကယဉ်ကျေးတော့တာသူတို့အကာအကွယ်ပေးနေကြဖြစ်ပါတယ်။ဒီဆက်ကတော့မကွိုင်းလို့ဒီစီတော်စီကချမ်းချရာတန်ကြာရင်းတော့သူကကွယ်ပေးနိုင်ပြီ။ဒီတရားချက်ကဒီလိုဆက်ပြီးလာတဲ့အခါဒီမနက်မှာပြည်တွင်းညနေကျတော့ဘယ်အညာမှရှိတော့ကြောင်းတစ်ခါနဲ့ရောက်လိုက်တာကျတော့ဒါမျိုးကလောကကျတာလက်ဖြစ်တယ်ဆိုတာဒီဒါကြီးကတော့ပထမအောက်ကနေပြည်ရဲ့လူတိုင်းနားလေ။အဲဒါကြောင့်မို့လို့လူမျိုးဆက်ချတဲ့နေရာကသူတို့ထင်တန်းလာတယ်။နောက်ဒီဆက်ကတော့ဒီပြည်ပြန်လာတဲ့အခါမှာသူတို့ဒီပလေးမှာရှိတယ်ဆိုတာနော်တကယ်လို့မကွေးတော့မှဒီဟာတဲ့မှုရတော့ဒီမှာဖြစ်လာလို့ပြရတယ်။အဲဒါကြောင့်မို့ဒီမန်တန်ပေါ်လာဆိုတဲ့အဲ့ဒီနေသာတက်ပြုံးသိကြရင်းနဲ့မကတော့ဘူးဒီအပြင်မှာကောင်းအောင်လုပ်နိုင်တယ်အဲ့ဒါကလွားနေပြီဆိုတာကျွန်တော်တို့ကနေကြောပြလိုက်တာပဲဖြစ်တယ်
။လေးရင်မပြန်တမ်းရဆုံးတတ်မှတ်ဖို့ဒီဇင်ဘာလကလေးက TNU ကတောင်းဆိုထားတာပါ။ Humanitarian Corridor လို့ပြောတဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်မယ့်လမ်းကြောင်းကိုကရင်ဒီချင်းအပြင်ကချင်းစကိုင်းမကွေးစားတဲ့ဒေသတွေကိုပါချဲ့ထွင်သွားဖို့ကိုလည်းတိုင်းဒါသုံးဘွဲ့ကတောင်းဆိုခဲ့ကြပါတယ်။ကရင်နီနဲ့ချင်းတိုင်းဒါလက်နက်ကင်သုံးဘွဲ့ရဲ့တောင်းဆိုမှုတွေအပေါ်ကရင်နီအမျိုးသမီးအစည်းအရုံးရဲ့အတွင်းရေးမှူးနှင့်ဖြစ်တဲ့မော်ဖရေးညာကလည်းကြိုဆိုပါတယ်
။ကျွန်တော်တို့ကရင်နီမှာသူတို့ရဲ့ပိုပိုဘရမစီတီမလာရဲနဲ့များ IGP နဲ့တိုးလာတဲ့သူတို့ရဲ့မျိုးပေါ်ချီအဲ့လိုတိုက်ပွဲဖြစ်နေတဲ့နေသားမျိုးမှာကိုစီစီမှုတွေလည်းရပ်တန်းနေတယ်အဆိုင်ရရှာသူတို့ရှိလဲအကအပန်းနဲ့စားနေရတဲ့ဘဝဖြစ်နေပြီပေါ့ဆိုတော့အနိုင်တစ်ခါရောက်ကြတယ်ကတော့အဲကျွန်တော်တို့လူစုသူတို့ရှိပဲရရှိနေတဲ့ဖိဆောင်နေရတော့မှလာပြီးတော့ပုတ်ပြဲတဲ့နေသားမျိုးမှာသူတို့ရှိတယ်နောက်ပေါ်မှာတွန်းလိုက်လေဒီနည်းစုတစ်ခါတည်းကိစ္စရတဲ့သူတို့မြင်နေရတော့ဘလို့မှမရောညာရောမလို့ချိုးတော့ဘောเนาะဆိုတော့ဒီနိုင်ငံတကာအနေနဲ့အဲ့ဒီဟာကိုရပ်တန့်ဖို့လဲဟိုအရင်လိုအနေဒီပေါ့အမြဆိုတော့ပေါ့ဖို့ဖို့လိုအနေလဲဆိုရဲဟာလဲဖတ်ကြည့်တာပေါ့
လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအိန္ဒိယနိုင်ငံတွေနဲ့နိုင်ငံတကာကပူးပေါင်းဆောင်ရွက်နေတဲ့တစ်ချိန်တည်းမှာမြန်မာနိုင်ငံကပါဝင်ပတ်သက်သူတွေနဲ့အတူအာဆီယံနဲ့နိုင်ငံတကာအတိုင်းအဝိုင်းတို့အကြားအပြူသဘောဆောင်တဲ့ဆွေးနွေးညှိနှိုင်းမှုတွေပေါ်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်း KNU KNPP နဲ့ CNN အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာ2021ခုနှစ်ဒီဇင်ဘာလ28ရက်နေ့အထိဆိုရင်စစ်ပြေးဒုက္ခတွေပေါင်း3သိန်းကျော်ရှိနေပြီးပြည်သူတွေရဲ့နေအိမ် 2,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ကထုတ်ပြန်ထားပါတယ်ခင်ဗျာ။